Welcome to the Voice of America in Burmese.
မင်္ဂလာနေ့ကမှတော်တာရှင်များရှင်2019ခုနှစ်မေလ24ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်တွေကိုမင်းခင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းတိုမီတာ19.25တို့ကနေတိုက်အထုံးလွှင့်ပေးနေပါတယ်ကျမအီတန်ဇမဒီညနေခင်းတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ယူပွဲမှာတင်းလာနေတဲ့ကအသေးခံဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူ3ဦးကိုဖမ်းဆီးလိုက်ပါတယ်။တန်းတန်းနဲ့ကင်ဖွဲ့စည်းရုံအနေနဲ့တနင်္ဂနွေလုံးတိုက်တာနဲ့ပြစ်ခတ်ရစေး NCA သဘောတူညီချက်ကိုလက်မှတ်ရေးထိုးချဖို့မြန်မာဆွေရကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုက်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာက21ရာစုပင်လုံးဒုတိယကြိမ်ညီလာခံဖွင့်ပွဲမှာရည်မှန်းချက်3ချက်ဖြစ်တဲ့ဥတီလျှောက်လိုက်ရမယ့်ပန်းတိုင်းလက်ခံကျင့်သုံးရမယ့်ညီနိုင်ဆောင်ရေးမူအပြင် NCA ကိုလက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတော့
NCA ကိုဆွေးနွေးညီနိုင်ခဲ့စဉ်ကကျမတို့ပါဝင်ခဲ့ခြင်းမရှိခဲ့ပေမဲ့အစိုးရတရားရဲ့တာဝန်သိမှုတာဝန်ယူမှုအပြည့်အဝနဲ့လက်ခံရယူပြီးငင်းကြိုင်း
နိုင်ငံတော်တိုင်းငံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကမင်ကုံးမခုလိုပြောသားတာကိုမကြခင်မှာပြေစုံနာဆင်ကြမှာပါ။ဒါပြင်အချင်းထောက်ဥပဒေပြင်ဆင်ပြောင်းလဲပွဲဖို့လွှတ်တော်မှာတင်သွင်းနိုင်ဖို့ပြင်ဆင်နေတဲ့သတင်းကိုလည်းဒီညနေမှာတင်ဆက်ပေးတော့ဖို့ရှိပါသေးတယ်။အခုရည်စုံသောထိတ်တန့်ရသတင်းတွေကိုကိုအောင်လည်ဦးနဲ့မဲ့တင်ပြထက်တို့ကကြီးညာပေးပါမယ်။
ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ယူပွဲမှာတင်းလာနေတဲ့ကအသေးခံဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူ3ဦးကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဖန်ရမိတ်နဲ့မန်ချက်စတာတောင်ပိုင်းမှာဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်တဲ့အကြောင်းမန်ချက်စတာဒေသရဲတပ်ဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဖမ်းဆီးလိုက်တဲ့လူ3ဦးနဲ့ပတ်သက်လို့အသေးစိတ်သတင်းချက်လက်တွေကိုတော့မသိရသေးသလိုအင်္ဂါနေ့ကဖမ်းဆီးထားသူ2ဦးကလည်းအသက်23နှစ်အရွယ်ဖြစ်ကြောင်းသာသတင်းထုတ်ပြန်ထားပြီးတက်ခတ်မှုနဲ့ဘယ်လိုပတ်သက်တယ်လဲဆိုတာကိုတော့မသိရပါဘူးဗြိတိန်ပြည်ထောင်စုဝန်ကြီးအမ်ဘာရတ်ကတော့အသက်22နှစ်အရွယ်အသေးခံဘုံခွဲသမားဆယ်မန်အဘတီဆူဆူကိုပရိရှတ်ထောင်လိုင်းအဖွဲ့အစည်းတွေကတက်ခတ်မှုမတိုင်ခင်မှာကလေးကသတိပြုသိရှိထားသူတူဖြစ်တဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါတက်ခတ်မှုကိုသူတူတွေကစီစဉ်ခဲ့ပုံမရဘူးလို့လည်း BBC သတင်းဌာနကိုပြောဆိုလိုက်ပါတယ်တခြားအဖွဲ့အစည်းတစ်ခုခုနဲ့ဆက်နွယ်မှုရှိမရှိဆိုတာကိုတော့တင်းလာနေတက်ခတ်မှုနောက်ပိုင်းမှာကလေးကစုံစမ်းစစ်ဆေးနေကြတာပါဗြိတိန်နိုင်ငံအချမ်းဖက်ဝါဒတံပြန်တက်ပြည့်ရေးဌာနရဲ့အကြီးအကဲမတ်ကရော်လီကတော့စုံစမ်းစစ်ဆေးမှုတွေမှာတိုးတက်မှုတွေရှိနေပြီတဲလွန်စာအများပြားကိုလည်းရရှိထားတဲ့အကြောင်းအင်္ဂါနေ့နောက်ပိုင်းမှာပဲပြောဆိုထားပါတယ်ဒါမှမဟုတ်အသေးခံဘုံခွဲသူကတယောက်တည်းကျူးလွန်နေတာဟုတ်မဟုတ်မပြောနိုင်သေးဘူးလို့လည်းပြောဆိုခဲ့ပါတယ်နောက်တစ်ချိန်အချမ်းဖက်တက်ခတ်ခံရနိုင်တဲ့အန်ဒီယာ3ပေးချက်ကိုအမြင့်ဆုံးအဆင့်ထိတိုးမြင့်လိုက်ပြီးနောက်မှာပဲအချမ်းဖက်ဝါဒတံပြန်တက်ပြည်ထောင်နာရဲ့အကြီးအကဲမှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီပြည်ချက်ကိုတွန်းမြင့်လိုက်ပြီးတဲ့နောက်မှာပဲဖြော်ပြပွဲတွေဘောလုံးပွဲတွေပါဝင်တချို့နေရာတွေမှာလက်နက်ကိုက်စစ်သားလုံခြုံရေးအစောက်ရှောက်တွေချထားတာကိုလည်းတွေ့မြင်ကြရပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကလာမယ့်ဘန်နာနှစ်အတွင်းကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ668ဘီလီယံအသုံးပြုဖို့ရထားလိုက်ပါတယ်။အင်ကာနီကထုတ်ပြန်တဲ့အစိုးရအသုံးစရိတ်ရထားချက်မှာတော့ကာကွယ်ရေးဝန်ကြီးဌာနအသုံးစရိတ်ကိုဒေါ်လာ 954.5 ဘီလီယံထိတိုးမြှင့်မှာဖြစ်ပြီးဒီပမာဏကလွှတ်တော်ကသတ်မှတ်ထားတဲ့အသုံးစရိတ်ထက်52ဘီလီယံကျော်လွန်နေတာဖြစ်ပါတယ်။အမေရိကန်တိုက်ခိုက်ရေးတပ်သား 5,600 ထိတိုးလာတာနဲ့အတူနောက်ထပ်စစ်သင်္ဘော6ဆင်းတိုက်လေယာဉ်တွေနဲ့လက်နက်တွေထပ်ပြီးဝယ်ယူမှာလည်းဖြစ်ပါတယ်။အာဖဂန်နိုင်ငံတွင်စစ်ဆင်ရေးတွေအတွက်ဒေါ်လာ46ဘီလီယံအပါအဝင်ပြည်ပစစ်ဆင်ရေးတွေအတွက်အရေးပေါ်ရန်ပုံငွေဖြစ်ဒေါ်လာ65ဘီလီယံထားရှိမှာပါ။အဲ့ဒီတဲကပိုရှန်တဲ့ရန်ပုံငွေတွေကိုတော့အီရတ်နဲ့ဆီးရီးယားနိုင်ငံတွင်ကအစ္စလာမ်ရဲ့အစွန်းရောက်တွေကိုချေမှုန်းရေးနေတိုးမဟာမိတ်တွေနဲ့ဥရောပကအမေရိကန်ရဲ့မိတ်ဖက်တွေကိုထောက်ပံ့ဖို့နောက်ကမ္ဘာတစ်လွှာပူးပေါင်းဆောင်ရွက်မှုတည်ဆောက်တဲ့နေရာမှာအသုံးပြုမှာဖြစ်ပါတယ်။ကာကွယ်ရေးအသုံးစရိတ်အဖြစ်ရထားတဲ့ဒေါ်လာ668ဘီလီယံထဲမှာတော့စွန့်အင်တဲ့တရားရေးဌာနတို့အတွက်ကာကွယ်ရေးနဲ့ဆက်ဆက်အသုံးစရိတ်တွေအတွက်ဒေါ်လာ28ဘီလီယံလဲပါဝင်ပါတယ်။ချွတ်တဲ့သူတွေအတွက်အစားအစာနဲ့ကျန်းမာရေးစောင့်ရှောက်မှုလိုလူမှုထောက်ပံ့ရေးအစီအစဉ်တွေအပေါ်မှာအသုံးစရိတ်ဖြတ်တောက်ဖို့ပြောဆိုထားတဲ့အမေရိကန်အစိုးရကကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်တာဖြစ်ပါတယ
်။ပထမဆုံးကျင်ပြပခီးစဉ်ဖြစ်ဘာသာရေးသုံးခုရှိရာအရက်ဒေသတွေကိုတွားရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်မှာဒီကနေ့မှာတော့ပိုရန်မင်းကြီးဖရန်စစ်စ်နဲ့ဗာတီကန်ကျောင်းတော်မှာမိနစ်30ကြာတွေ့ဆုံခဲ့ပါတယ်။ပထမဆုံးချိန်လူချင်းတွေ့ဆုံရမှာလက်ဆွဲနှုတ်ဆက်ခဲ့ကြတာပါ။တွေ့ဆုံချိန်မှာပိုရန်မင်းကြီးကိုလေးလေးလည်လည်အမူအရာနဲ့တွေ့ခဲ့ရပြီးသမ္မတထရန့်ကိုတော့ပြုံးပြုံးရွှေ့ရွှေ့အမူအရာနဲ့တွေ့ရပါတယ်။ပိုရန်မင်းကြီးရဲ့စာကြည့်ခန်းထဲမှာထိုင်ပြီးနှူးစာတွေ့ဆုံတဲ့ချိန်မှာတော့ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုရန်မင်းကြီးနဲ့တွေ့ဆုံဝင်ရတဲ့အတွက်အင်တာနက်မှာဂုဏ်ယူမိကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့တာပါ။သမ္မတထရန့်နဲ့တီးတန့်တွေ့ဆုံပြီးနောက်မှာတော့ပိုရန်မင်းကြီးဟာအမေရိကန်ကိုယ်စားလှယ်ဖွဲ့နယ်လဲခေတ္တတွေ့ဆုံပါတယ်။ ယ်။ပုံရံမင်းကြီးနဲ့တွေ့ဆုံတဲ့ American Editor တွေထဲမှာတော့သမ္မတကတော့ Melania Trump နိုင်ငံခြားရေးဝန်ကြီး Rex Tillerson အမျိုးသားလူညွန့်ရေးအကြံပေးရရှိ HR McMaster တို့အပြင်သမ္မတအကြံပေးတာဝန်ယူထားကြတဲ့သမီးဖြစ်သူ Ivanka Trump နဲ့ခင်မွန်းတဲ့ Jared Kushner တို့လည်းပါဝင်ကြပါတယ်။သမ္မတနဲ့အဖွဲ့ပုံရံမင်းကြီးနဲ့တွေ့ဆုံချိန်မှာအပြန်အလှန်လက်ဆောင်တွေလည်းဖလှယ်ခဲ့ကြပါတယ်။သမ္မတ Trump ကတော့ American ပြည်ထောင်စုကကွယ်လွန်သူပြည်သူ့ခွင့်ရလှှမှုခေါင်းဆောင် Martin Luther King ရဲ့စာအုပ်တွေကိုလက်ဆောင်ဖြစ်ပေးရခဲ့တာပါ။ပုံရံမင်းကြီးကတော့သမ္မတ Trump ကိုရောမအနုပညာရှင်တူရဲ့လက်ရာစုတိစိတ်တစ်ခုပေးရခဲ့ပြီးငင်းချင်းအထိတ်မှတန်လွင်ခက်ပုံကိုကိုယ်နဲ့လက်မှတ်ရေးထိုးထားကြောင်းလည်းမင်ကြားခဲ့ပါတယ်။မိသားစုခရစ်တော်ရဲ့ဘဝအိမ်ယာနဲ့ပတ်ဝန်းကျင်အသံဝန်းကိုပြုစုဆောက်ရှောက်မှုတွေနဲ့သက်ဆိုင်တဲ့စာအုပ်သုံးကိုလည်းပုံရံမင်းကြီးကလက်ဆောင်ဖြစ်ပေးရခဲ့တာပါ။သမ္မတ Trump ကတော့စာအုပ်တွေကိုဖတ်ပါမယ်ဆိုပြီးတော့လည်းကြေပြူခဲ့ပါတယ်။တွေ့ဆုံကစားမှာပုံရံမင်းကြီးကမျက်နှာထားခက်တီတွေရှိနေခဲ့ပေမဲ့လက်ဆောင်တွေအပြန်အလှန်ပေးရတဲ့အချိန်မှာတော့ရှင်ရှင်ပြပြပြန်ဖြစ်လာတယ်လို့လည်းသတင်းယူခွင့်ရခဲ့ကြတဲ့သတင်းတော်တချို့ကပြောဆိုခဲ့ကြပါတယ်။
မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတို့ကောင်းဆောင်လေးလာမယ့်ဂျာတာပရင်းနေမှာဘရတ်ဆဲမှာတွေ့ဆုံဆွေးနွေးတဲ့အခါမှာတော့အရေးပါတဲ့မူတွေအပေါ်သဘောတူညီမှုရမယ်လို့ခန့်မှန်းထားကြပါတယ်။နေတို့ကောင်းဆောင်လေးရဲ့အစည်းအဝေးမှာတော့ပြီးခဲ့တဲ့တနင်္လာနေ့ဗြိတိန်တိုက်ခိုက်မှုကလွှမ်းမိုးနေမှာဖြစ်ပြီးပြည်တွင်းမှာရောအာဖဂန်နစ္စတန်တို့လိုပြည်ပတွေမှာရောအကြမ်းဖက်ဝါဒကိုဆက်လက်ချေမှုန်းရင်းနဲ့ပတ်သက်ပြီးအများဆန္ဒသဘောထားကိုအကြမ်းဖျင်းကောက်ယူဖို့လည်းရှိပါတယ်။ဥရောပကောင်ဆောင်တွေကအမေရိကန်သမ္မတထရန့်နဲ့တွေ့ဆုံတဲ့အခါမှာအရေးပါတဲ့ကိစ္စတွေထဲကတစ်ခုဖြစ်တဲ့အာဖဂန်စစ်ပွဲကိစ္စကိုပိုပြီးဆွေးနွေးကြဖို့မျှော်လင့်ထားပါတယ်။အမေရိကန်ကောင်ဆောင်ကအာဖဂန်အရေးမှာနေတိုဘက်ကပိုပြီးပါဝင်လာစေချင်နေတာဖြစ်ပေမဲ့ဂျာမနီကောင်ဆောင်အင်္ဂလာမာကဲကတော့ဒီအပေါ်မှာသိပ်ပြီးဥလိုက်တဲလိုက်မဖြစ်တဲ့သဘောမျိုးရှိနေပြီးနေတိုရဲ့ဆွေးနွေးဆုံးဖြတ်ချက်ကိုစောင့်ဆိုင်းနေတာဖြစ်ပါတယ်။ဒါပြင်အမေရိကန်သမ္မတထရန့်ကနေတိုအဖွဲ့ဝင်မဟာမိတ်နိုင်ငံတွေအနေနဲ့အနေအဆုံသတ်မှတ်ချက်အဆင့်ထိပြည့်မီအောင်ပါဝင်ဆောင်ရွက်စေခြင်းပြီးနိုင်ငံရဲ့အသတင်းဝင်ငွေရဲ့နှစ်ရာခိုင်နှုန်းကိုကာကွယ်ရေးအသုံးစရိတ်မှာသုံးစွဲစေခြင်းလားဖြစ်ပါတယ်။နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့မဟာမိတ်အဖွဲ့ကြီးတွေကအမေရိကန်၊ဗြိတိန်၊အက်စတိုးနီးယား၊ဂရိနဲ့ပိုလန်နိုင်ငံတို့ကပဲဒီအတိုင်းထည့်ဝင်နေတာဖြစ်ပါတယ်ရှင်။
UAVE ကတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAVE ကတန်မြန်မာဘာသာစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကတိုင်းဒေသနဲ့ကိုင်အဖွဲ့အစည်းတွေအနေနဲ့ပြည်တွင်းညီညာရေးကိုရှေ့ရှုပြီးတနင်္ဂနွေလုံးတိုက်တာနဲ့ပြစ်ခတ်ရစေး NCA သဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့မြန်မာဆွေရကတိုက်တွန်းလိုက်ပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်အောင်စစ်ဆင်ညီနိုင်မှုတွေဆက်လုပ်သွားမှာဖြစ်ကြောင်းလည်းနေပြည်တော်မှာဒီကနေ့စတင်ကျင်းပနေတဲ့ပြည်သူ့ညီညာရေးညီလာခံ27ရာစုပင်လုံးဒုတိယကြိမ်စီယူအဖွဲ့မင်ကောမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်တာပါ။
အချိန်တည်းမှာ NCA လက်မှတ်မထိုးရသေးတဲ့တိုင်းဒေသနဲ့ကိုင်အဖွဲ့
ပြည်ရင်းညင်းရေးကိုဦးစားပေးဖြစ်ဆောင်ဖို့ကတိပြုထားတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အယတားဆူရကစီစဉ်ကျင်းပတဲ့ညီလာခံမှာတော့တိုင်းနာဖွဲ့စည်းအားလုံးလူလူကိုဖိတ်ကြားထားပေမဲ့မြမဆူရနဲ့ပြစ်ခတ်ရစေးလက်မှတ်ရေးထိုးမထားတဲ့ဖွဲ့ရည်တွေက၅ဖွဲ့ကတော့တက်ရောက်ဖို့ငင်းဆန်ခဲ့ကြတာပါညီညွတ်သောတိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ဖွဲ့ဝင်အနေနဲ့ညီလာခံမှာတန်းတူရည်လူဆွေးနွေးဆုံးဖြတ်နိုင်တဲ့အခွင့်အရေးမရှိတာကြောင့်မတက်ဖို့ဆုံးဖြတ်ခဲ့ကြောင်းမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ဒါမှလည်း UNFC ဖွဲ့ဝင်တချို့ကတော့ UWSA ဝါလန်နက်ကန်ဖွဲ့ကဦးဆောင်တဲ့လက်နက်ကန်အဖွဲ့ခုနှစ်ဖွဲ့ပါပြည်သူနိုင်ငံရေးဆွေးနွေးညီနိုင်မှုကော်မတီအဖွဲ့ဝင်တွေဖြစ်တက်ရောက်ဖို့လက်ခံခဲ့ကြတာပါဒီကနေ့ကျင်းပတဲ့ညီလာခံမှာပဲအဖွဲ့မှစကားပြောကြားခဲ့တဲ့တက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းအပြစ်ခတ်ရစေးကိုလက်မှတ်ရေးထိုးကြဖို့ထပ်မံတိုက်တွန်းခဲ့တာပ
ါဒီကမှာ NCA ကတက်တဲ့တက်ကပိုစီတစ်ကိုလက်လက်ချတာချင်းစာလို့မဟုတ်ကြောင်းမလဲရှင်းလင်းစွာထပ်မံပြီးလို့ပါ
မြန်မာအနာဝင်တွေကတော့အပြည့်အစုံစာချုပ်လက်မှတ်ရေးထိုးထားတဲ့ဖွဲ့စည်းတွေကိုသာညီလာခံမှာဆွေးနွေးဆုံးဖြတ်ခွင့်ပေးဖို့သဘောထားရှိနေတဲ့အတွက်တန်းတန်းလက်နက်ကန်ဖွဲ့စည်းတချို့အနေနဲ့တက်ရောက်ဖို့တွန်းဆုံနေသလိုအာမခံချက်ခိုင်ခိုင်မာမာမရသေးခင်လက်နက်မစွန့်လို့ရတဲ့အတွက်လည်း NCA စာချုပ်ကိုလက်မှတ်ရေးထိုးဖို့ဝင်လေးနေကြတာဖြစ်ပါတယ်
သမရဦးထင်ကျော်ရဲ့ပြည်ထောင်လူငင်းခွင့်အမေအရာမြန်မာနိုင်ငံတဝမ်းထောင်တီးတီးမှာရှိတဲ့နိုင်ငံရေးအကျဉ်းသား80ကျော်ဒီကနေ့မနေ့ပြန်လည်လွတ်မြောက်လာကြပါတယ် ဒီကနေ့မှပဲစတင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုကျူးဆိုသောအဖြစ်နိုင်ငံတွင်းအကျဉ်းထောင်အသီးသီးကနိုင်ငံသားအကျဉ်းသား186ဦးနဲ့နိုင်ငံခြားသားအကျဉ်းသား83ဦးကိုပြစ်ဒဏ်ချကနေလွတ်ငြိမ်းခွင့်ပေးခဲ့တာမှာနိုင်ငံရေးအကျဉ်းသား86ဦးပါတယ်လို့ AAPP လို့ခေါ်တဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကပြောပါတယ်လွတ်လာသူနိုင်ငံရေးအကျဉ်းသားအများစုကမတရားအသင်းပုံမှန်နဲ့ထောင်ဒဏ်ကြခံရသူတွေဖြစ်တယ်လို့တချို့ကတော့လေသိန်းရာသိန်းဆန္ဒပြကန့်ကွက်မှုနဲ့ပတ်သက်တဲ့တောင်သူလယ်သမားတွေဖြစ်ပါတယ်။အခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာကိုကြိုဆိုပေမဲ့ကြာရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအထူးသဖြင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်နွယ်ပြီးထောင်ချခံရသူတွေကိုပြန်လွှတ်ပေးမယ်ဆိုရင်တော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွက်လည်းကောင်းမွန်တဲ့ပုံရိပ်ဖြစ်စေမယ်လို့ AAPP ပြောခွင့်ရဥပိုလ်ကြီးက VOA ကိုပြောပါတယ်။AAPP ရဲ့လက်ကျန်စင်းအရာထောင်နေတဲ့ကျန်းရှိနေစေနိုင်ငံရေးအကျဉ်းသား30ကျော်ရှိပြီးအမှုရင်ဆိုင်ရာစေနိုင်ငံရေးအကျဉ်းသား200ကျော်ရှိသေးတယ်လို့လည်းသိရပါဗျ။အခုလွတ်လာသူတွေထဲမှာတော့ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကနိုင်ငံတော်အစိုးရအပေါ်အကြီးညိုပြက်စီမှုယုံကြည်အနှံဖောက်ဖျက်မှုတွေနဲ့ထောင်ဒဏ်73နှစ်ချမှတ်ခံခဲ့ရတဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးဆန်းစင်လည်းပါဝင်ပါတယ်။သမ္မတဦးထင်ကျော်အစိုးရလက်ထက်မှာအခုလိုအကျဉ်းသားတွေကိုလွတ်ငြိမ်းခွင့်အမိန့်နဲ့လွှတ်ပေးခဲ့တာအခုတစ်ချိန်နဲ့ဆိုရင်3ချိန်မြောက်ရှိပြီဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံပညာရေးကဏ္ဍမှာလှူအပ်ပေးဖို့ American Peace Corps အဖွဲ့ကဒုတိယသူဖြစ်စေနပ်ဝင်နဲ့15ဦးစတင်တာဝန်ထမ်းဆောင်တော့မှဖြစ်ကြောင်း American တန်ယုံကသတင်းထုတ်ပြန်ပါတယ်။မြန်မာဘာသာစကားယဉ်ကျေးမှုတင်ကြားဆိုင်ရေးပါဝင်အခြေခံလိုအပ်ချက်တွေကိုသတင်းဆက်ဖက်ကြမြန်မာနိုင်ငံမှာလေ့လာသင်ယူခဲ့ကြတဲ့ American စေနပ်ဝင်နဲ့နေရာတောက်ချနေကြရင်ရန်ကုန်မြို့မှာကျန်းသစ္စာကျေးဇူးဝဲအခမ်းအနားနဲ့စတင်တာဝန်ယူမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားတာပါ။စေနပ်ဝင်နဲ့ဖွဲ့ဝင်တွေကကိုယ်တိုင်တွားရောက်လေ့လာနေထိုင်ခဲ့ကြတဲ့ပဲခူးတိုင်းနဲ့ရန်ကုန်တိုင်းအတွင်းကအခြေခံပညာအလဲနဲ့ထက်တန်းကျောင်းတွေမှာအင်္ဂလိပ်ဘာသာသင်ကြားပို့ချသွားမှာဖြစ်ပါတယ်။အမေရိကန်ငြိမ်းချမ်းရေးစစ်တမ်းပီစကော့ဖွဲ့ဟာမြန်မာဆွေးနွေးပွဲဖိတ်ကြားခြင်းနဲ့2016ခုနှစ်ကစလို့မြန်မာနိုင်ငံရဲ့ပညာရေးကဏ္ဍမှာစတင်ကူညီလာခဲ့တာပါ
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့ကခရစ်ယာန်ဘုရားကျောင်းအတွင်းဒေသခံကက်သလစ်ခရစ်ယာန်တရားဟောဆရာနဲ့တခြားသူတွေကိုမွတ်စလင်အစွန်းရောက်တွေကတရားခံအဖြစ်ဖမ်းဆီးထားပါတယ်။တရားခံတွေထဲမှာဘုရားဝတ်ပြုသူ10ဦးနဲ့ဘုရားကျောင်းဝန်ထမ်း3ဦးတို့ပါဝင်ပြီးဒေသတွင်းအစိုးရတပ်တွေစုခွာပေးဖို့စစ်သွေးကြွတွေကတောင်းဆိုနေကြတာဖြစ်တယ်လို့ဖိလစ်ပိုင်ကက်သလစ်ကအကြီးအကဲတိတ်ခါရောရဆရာဆိုခရက်တီဗီလီဂတ်ကပြောပါတယ်။အစ္စလာမ်အစွန်းရောက် IS အဖွဲ့ကိုတစ်ဆာခံတဲ့အဘူဆီယက်တမှုအစ်စနီလွန်ဟက်ပီလွန်ပေါင်းအောင်ရနေရာကိုလုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့တဲ့ပြီးခဲ့တဲ့အင်္ဂါနေ့ကစလို့မာရာဝီမြို့မှာအကြမ်းဖက်မှုတွေစတင်ခဲ့တာဖြစ်ပါတယ်ရှင်။
ကောင်းလေဦးနဲ့မတ်တကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့27ရာစုပင်လုံဒုတိယညီလာခံကမိန်ကွန်းတွေရဲ့အနှစ်ချုပ်ကိုတင်ဆက်ပေးကြပါတယ်ပြောင်းဆွေငင်းချင်းညီလာခံ27ရာစုပင်လုံဒုတိယကြိမ်စီဝေးကိုဒီကနေ့ကစပြီးတော့နေပြည်တော်မှာ၄ရက်ကြာကျင်းပနေပြီဖြစ်ပါတယ်ဒီကနေ့ဖွင့်ပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌလွတ်တော်ဥက္ကဋ္ဌတွေအပြင်ကြက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌတို့ကပါအတီးတီမိန်ကွန်းပြောခဲ့ကြပါတယ်ဒီမိန်ကွန်းတွေရဲ့အနှစ်ချုပ်ကိုညီလာခံမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုစီသူကပြောပြပေးပါမယ
်ညီလာခံဖွင့်ပွဲမှာပြောတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မိန်ကွန်းထဲမှာဥတီရှောင်းလန်းနေတဲ့ပန်းတိုင်းတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရေးလက်ခံကျင့်သုံးနေတဲ့ညှိနှိုင်းဆောင်ရွက်မှုဆိုပြီးတော့အဓိကရည်မှန်းချက်၃ရပ်ကိုပြောသွားပါရယ်ဒီမိုကရေစီနဲ့ Federal စနစ်ကိုအခြေခံတဲ့ Democracy Federal ပြည်ထောင်စုဖြစ်ပေါ်လာရေးဟာပန်းတိုင်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါရယ် NCA နဲ့ပတ်သက်လို့ကတော့
NCA ကိုဖွင့်ဆွေးနွေးညှိနှိုင်းခဲ့စဉ်ကကျမတို့ပါဝင်ခဲ့ခြင်းမရှိခဲ့ပေမဲ့အစိုးရတရားရဲ့တာဝန်သိမှုတာဝန်ယူမှုအပြည့်အဝနဲ့လက်ခံရယူပြီးငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတဲ့ပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့ဆွေးနွေးညှိနှိုင်းတိုင်ပင်ပြီးတော့ဒီလမ်းကြောင်းကိုရှောင်လန်းခဲ့ရတာဖြစ်ပါတယ
် NCA ဟာလမ်းဆုံးမဟုတ်ဘဲနဲ့ NCA ကလည်းနိုင်ငံရေးဆွေးနွေးပွဲလမ်းစကိုဖွင့်လှစ်လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်ညှိနှိုင်းဆွေးနွေးမှုနဲ့ပတ်သက်လို့ကတော့အခုဆိုရဟာလူထုကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရဖြစ်ပါတယ်လို့ဆိုပြီးတော့
အမျိုးသားရင်ကြားစည်းရုံးကိုအခြေခံပြီးကျမတို့အနေနဲ့နိုင်ငံတော်ရဲ့ရှေ့ခရီးတခြားရှောက်လန်းရမှာအလုံးနဲ့ညှိနှိုင်းဆွေးနွေးပြီးမှခြေလှမ်းတွေလှမ်းနေတာဖြစ်ပါတယ်ပေါ်ပင်အများကြိုက်မဲ့နည်းတွေရှာပြီးဖိအားပေးတာမျိုးနိုင်ငံရေးအရာအကြက်ကင်တာမျိုးကျမတို့လုံးမှာမဟုတ်ပါဘူးအလုံးနဲ့ပွန့်ပွန့်လင်းလင်းဆွေးနွေးညှိနှိုင်းပြီးအလုံးလက်ခံနိုင်တဲ့သဘောတူညီချက်တွေရရှိအောင်ကြိုးပမ်းသွားမှာဖြစ်ပါတယ်
ဗဂျုံမကြီးမင်းအောင်လိုင်ကတော့ NC လမ်းကြောင်းကိုလိလူရှုပြီးတော့အခြားလမ်းကြောင်းနောက်ထပ်လမ်းကြောင်းဒုတိယလမ်းစဉ်ဆိုတဲ့အခေါ်အဝေါ်တွေသုံးစွဲလှုပ်ဆောင်နေတာဟာငြိမ်းချမ်းရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တွေကိုအခြေခံတဲ့ပြည်ထောင်စုစနစ်တည်ဆောက်ရေးကိုမလိုလားခြင်းသာဖြစ်တဲ့အကြောင်း ဆွေးနွေးညှိနှိုင်းအဖြစ်ရှာရေးလမ်းစဉ်ကသွေဖယ်ပြီးတော့လက်နက်ကင်ဆန့်ကျင်တိုက်ခိုက်ရေးလမ်းစဉ်လက်နက်ဆွဲကင်ပြီးတော့အာဏာရောက်ရေးလမ်းစဉ်နဲ့ပြည်တော်စုကနေခွဲထွက်ရေးလမ်းစဉ်တို့ကသာဥတည်နေတယ်လို့ယူဆမှာဖြစ်တဲ့အကြောင်းပြောပါရယ်ပထမကြိမ်ညီလာခံမှာတင်သွင်းခဲ့တဲ့စာတမ်း82စောင်မှာတချို့တိုင်းသားအဖွဲ့တွေရဲ့ဆွေးနွေးချက်တင်ပြချက်လှုပ်ဆောင်ချက်နဲ့အခြေခံယူဆတွေဟာကိုပိုင်ပြဋ္ဌာန်းခွင့်ဆိုတဲ့ဖက်ဒရယ်ကိုကြော်လွန်ပြီးတော့အလွန်ကျွံတောင်းဆိုတာတွေဖြစ်နေတာကိုလည်းသတိပြုမိခဲ့တယ်လို့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကဆိုပြီးတော့
ဒီလိုဆောင်ရွက်ချက်မျိုးတွေဟာဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးပေါ်မှာမျိုးလွင့်ချက်ကြီးမားစွာထားရှိနေတဲ့တိုင်းရင်းသားပြည်သူတွေရဲ့စံတန်းနဲ့အကျိုးစီးပွားကိုစားစီရင်နေခြင်းဒါဖြစ်ပါတယ်။တမ်ဘရော့ဟာနိုင်ငံတော်နဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးနေရတဲ့အဖွဲ့အစည်းဖြစ်တာနဲ့ညီနိုင်ငံတော်နဲ့ပြည်သူအကျိုးစီးပွားကိုဆန့်ကျင်ဖြစ်စေနေတဲ့လို့ရနေတဲ့အဖွဲ့အစည်းဒီပေါ်မှာမိမိရဲ့တာဝန်နဲ့ကြီးဆောင်ရွက်သွားမှာဖြစ်ပါတယ်
။ကရင်မျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုဒူးစစ်ဖို့ရဲ့အဖွင့်အမာစကားမှာတော့သက်ဆိုင်သူတွေအားလုံးဒန်းတူရည်တူအခြေခံနဲ့ပါဝင်နိုင်ရေးလွန်မိုးချုပ်ကံမှုကင်းတဲ့အခင်းချင်းကိုဖန်တီးထားရေးလူမျိုးအလိုက်နေရာအလိုက်အကြောင်းအရာအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကိုတနိုင်ငံလုံးမှာကြေကြေပြန့်ပြန့်လုပ်ကိုင်နိုင်ရေးအခြေခံသုံးချက်ကိုအကောင့်ထဲဖော်ရတဲ့ပတ်သက်ပြီးတော့ထောက်ပြပြောဆိုသွားပါတယ
်။အနာဂတ်ဖက်ဒရယ်နိုင်ငံဒီဆောင်မှုမှာအရေးကြီးတဲ့stakeholder တွေဖြစ်တဲ့အခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကြံရှိနေသေးတယ်ဆိုတော့ကိုတတိပေးလိုပါတယ်ကျွန်တော်တို့ MCA လက်မှရည်ထိုးသူတွေရဲ့ပါဝင်မှုလောက်တဲ့နိုင်ငံလွန်ခြုံပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ပါဘူ
းငင်းချိုင်းညီလာခံရဲ့နောက်ရက်တွေမှာတော့နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လုပ်သွားမှာပါအလုံးလက်ခံနိုင်တဲ့ Federal Democracy ပြည်တော်စုတည်ထောင်ရေးအခြေခံသဘောတရားတွေမူတွေကိုဆွေးနွေးချမှတ်သွားကြမှာဖြစ်ပြီးတော့အရင်တော့ကမဆွေးနွေးခဲ့ဘူးတဲ့ဆွေးနွေးခွင့်ကိုမရခဲ့တဲ့ပြည်내အခြေခံဥပဒေတွေကိုရည်ဆွေးရေးကိစ္စကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုဘယ်လိုအဓိပ္ပာယ်ဖွင့်မလဲဘယ်လိုပေးကြမလဲဆိုတဲ့ကိစ္စတွေပါဝင်မှာဖြစ်ပါတယ်ခင်ဗျာ
ခုစီသူသတင်းပေးပို့ထားတာပါတစ်ဆက်တည်းမှာပဲ21ရာစုပင်လုံဒုတိယညီလာခံနဲ့ပတ်သက်ပြီးတော့ EU ကပြောဆိုချက်ကိုတင်ဆက်ပေးကြပါတယ်ဒီကနေ့နေပြည်တော်မှာကျင်းပနေတဲ့ဒုတိယကြိမ်21ရာစုပင်လုံငင်းချင်းညီလာခံဟာမြန်မာနိုင်ငံရဲ့ငင်းချင်းကြီးနဲ့အမျိုးသားပြည်နယ်ရင်ကြားစီရေတို့တိုးတက်လှုပ်ဆောင်ဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ EU ဥရောပသမဂ္ဂကပြောဆိုလိုက်ပါတယ်ငင်းချင်းဖြစ်စဉ်နဲ့ပတ်သက်လို့အောင်မြင်မှုတွေရှိကြတာမှန်ပေမဲ့အရေးပါတဲ့လှုပ်ဆောင်ချက်တစ်ခုကတော့ပြည်ပခါတွေအားလုံးချုပ်နှိမ့်ဖို့လိုတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်ပြည်စုံကတော့ VOA မြန်မာပိုင်းတင်တော့9005သတင်းပေးပို့ထားပါတယ
်အစိုးရတက်လက်ထက်ဒုတိယအကြိမ်21ရာစုပင်လုံငင်းချင်းညီလာခံကိုဒီကနေ့မေလ24ရက်နေ့ကနေစတင်ပြီး9ရက်တာကျင်းပသွားမှာပါဒီညီလာခံဟာမြန်မာနိုင်ငံရဲ့ငင်းချင်းကြီးနဲ့အမျိုးသားပြန်လည်ရင်ကြားစည်းရုံးတို့အတွက်အရေးပါတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ EU ဥရောပသမဂ္ဂပြောခွင့်ရှိသူကပြောပါတယ် EU အနေနဲ့အစိုးရအပါအဝင်စစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အလုံးကိုငင်းချင်းကြီးဖြစ်စဉ်အတွက်အတူလက်တွဲလှုပ်ဆောင်ကြဖို့လည်းတိုက်တွန်းတယ်လို့ EU မြန်မာနိုင်ငံရုံးခွဲရဲ့လူထုဆက်ဆံရေးအကြံပေးပုဂ္ဂိုလ် Valery ကပြောပါတယ
် As a formal witness to the nationwide ceasefire agreement the European Union encourages all stakeholders
EU ဟာ NCA လို့ခေါ်တဲ့တနိုင်ကလုံးအဆင့်အပြည့်အခတ်ရစရေးသဘောတူညီမှုစာချုပ်ရဲ့တရားဝင်တက်တဲ့သူဖြစ်တဲ့အလျောက်အစိုးရအပါအဝင်စစ်တပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကိုမထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအလုံးကိုအများပါဝင်တဲ့ငင်းချင်းရေးဖြစ်စဉ်ကိုဆက်လက်အရှိန်အဟုန်မြင့်လှုပ်ဆောင်ဖို့ကိုလည်း EU ကတိုက်တွန်းပါတယ်။ဒါအပြင်တည်ငြိမ်အေးချမ်းပြီးတော့ဖြစ်ထွန်းအောင်မြင်တဲ့အနာဂတ်ပိုင်ဆိုင်စေဖို့အလုံးအပြုသဘောဆောင်ပြီးအတူတကွလက်တွဲလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းပါတယ်
။အခုကျင်းပနေတဲ့ငင်းချင်းညီလာခံမှာမတူကွဲပြားချက်တွေမကျေနပ်ချက်တွေကိုလက်နက်ကိုင်ဖြည့်ရှင်ဆောင်ရွက်မဲ့အစားဆွေးနွေးညီနိုင်အဖြစ်ရှာဖို့အတွက်လည်းလိုတယ်လို့ EU ကထောက်ပြပါတယ်။ဒီညီလာခံဟာရေရှည်တည်တဲ့နဲ့ငင်းချင်းတည်ဆောက်ဖို့အပါအဝင်ဒန်းတူညီမြဖွံ့ဖြိုးတိုးတက်ရေးနဲ့ခိုင်မာအားကောင်းတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတို့အတွက်အားလုံးအတူတကွလက်တွဲလှုပ်ဆောင်နိုင်ဖို့အခုအချိန်နဲ့ဟာထူးခြားတဲ့အခွင့်အရေးတစ်ရပ်ဖြစ်တယ်လို့လည်းဆိုပါတယ်။ဒါ့အပြင်တနင်္ဂနွေလုံးပြည်ပခါတွေတိုက်ပွဲတွေရပ်တန့်ဖို့လည်းလိုတယ်လို့ Valery ကပြောပါတယ်
။ Although much has already been achieved, the main task now is to put an end to conflict.
ငင်းချင်းရဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့အောင်မြင်မှုတွေရှိပေမဲ့အခုလှုပ်ဆောင်ရမယ့်အဓိကတာဝန်ကတော့ပဋိပက္ခတွေအားလုံးချုပ်ငိမ့်ဖို့လိုတာပါ။တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်တာတွေစစ်မဲ့ပြူရာတွေကိုနှစ်ဖက်စလုံးကရပ်ဆိုင်းထားတာဟာဒီလုပ်ငန်းစဉ်အတွက်အပြုသဘောဆောင်တဲ့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ထို့အပြင်ဆွေးနွေးပွဲတွေနဲ့ရင်ကြားစီရီတို့အတွက်လည်းလမ်းဖွင့်ပေးရာရောက်ပြီးတိုင်းပြည်တည်ငြိမ်အေးချမ်းဖို့အတွက်အရှိန်အဟုန်မြင့်လက်တွဲလှုပ်ဆောင်ဖို့ကိုလည်းပံ့ပိုးကူညီရာရောက်ပါတယ်။
EU အနေနဲ့မြန်မာနိုင်ငံရဲ့ငင်းချင်းဖြစ်စဉ်နဲ့အမျိုးသားပြန်လည်ရေးကြားစီရီတို့အတွက်ဆက်လက်အားပေးထောက်ခံသွားမယ်လို့လည်းဆိုပါတယ်။ ငြိမ်းချမ်းပြီးတူညီအေဂျင့်နဲ့နိုင်ငံဖြစ်ဖို့လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်ရေးတွေမှာအောင်မြင်မှုလိုသလိုအခွင့်အရေးတွေဖန်တီးပေးပြီးလူလူရဲ့ဘဝလူနေမှုစနစ်တွေပိုပြီးတိုးတက်မှုအတွက်ဆောင်ရွက်ပေးတဲ့လို့ EU ဥရောပသမဂ္ဂကတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
။ခုထောင်သတင်းပေးပို့ထားတာပါ။ခုခါမှာတော့အချင်းထောင်ဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။လက်ရှိကျင်းထောင်စနစ်ဟာခေတ်စနစ်နဲ့မယုံညီရဲ့အပြင်စိတ်တပိုင်းဆိုင်ရာပြန်လည်ထူထောင်နိုင်ရေးလူ့အဖွဲ့အစည်းအတွက်ပါအန္တရာယ်ရှိလာနိုင်တဲ့အတွက်အကျဉ်းထောင်ဥပဒေပြန်လည်ပြင်ဆင်ပြောင်းလဲပေးဖို့အကျဉ်းသားအရေးလှုပ်ရှားသူတွေကလွှတ်တော်တွင်တင်သွင်းနိုင်ဖို့ပြင်ဆင်နေကြပါတယ်။အကျဉ်းထောင်နဲ့အကျဉ်းသားဥယျာဉ်မမျှတမှုတွေအကျဉ်းထောင်တွင်းကလူ့အခွင့်ချိုးဖောက်မှုတွေနဲ့အကျဉ်းထောင်စံချိန်စံညွတ်နဲ့ညီတဲ့အကျဉ်းထောင်ဥပဒေတရက်အယက်သားအစိုးရလက်ထက်ပေါ်ထွက်လာအောင်လွတ်တော်လမ်းကြောင်းကနေကြိုးပမ်းသွားဖို့ဆောင်ရွက်နေကြတာလည်းဖြစ်ပါလေ။မဆုမွန်ကပြည်စုံကိုပြောပြပေးပါလိမ့်မယ်
။မြန်မာနိုင်ငံတဝန်းအချင်းတော်ဒီဒီမှာနိုင်ငံရေးလှုပ်ရှားမှုအပါအဝင်ပုံမှန်မျိုးမျိုးနဲ့ဖန်ဆီးထောင်ချအချင်းကြခံထားရတဲ့အချင်းသားတွေအတွက်အချင်းတော်တွင်မှာအချင်းသားအခွင့်အရေးရနိုင်မှုလူခွင့်ချိုးဖောက်မှုတွေမရှိအောင်အချင်းတော်ဥပဒေပြင်ဆင်ပြဋ္ဌာန်းပေးနိုင်မှုနိုင်ငံရေးအချင်းသားလှုပ်ရှားသူတွေဘက်ကဥပဒေပိုင်းဆိုင်ရာအကြံပြုတင်ပြချက်တွေဆောင်ရွက်နေကြတာဖြစ်ပါတယ်။အချင်းတော်နေထဲမှာအချင်းတော်နဲ့အချင်းသားဥယျာဉ်မမျှတတာလူခွင့်ချိုးဖောက်မှုတွေရှိနေတာကြောင့်အချင်းတော်စံချိန်စံညွတ်နဲ့ညီတဲ့အချင်းတော်ဥပဒေတရက်အယက်သားဆိုးရလက်ထက်ပေါ်ပေါက်လာအောင်လို့လွှတ်တော်လမ်းကြောင်းကနေစ조사ဆောင်ရွက်နေကြတာဖြစ်ပါတယ်။မေလ22ရက်နေ့ကတော့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ဖွဲ့ကအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌကိုတွားရောက်တွေ့ဆုံပြီးတော့လွှတ်တော်ကနေတစဉ်လက်ရှိအချင်းတော်ဥပဒေပြင်ဆင်ရေးဆွေးနွေးခဲ့တယ်လို့ကိုရိုင်းတွားရောက်ဆွေးနွေးခဲ့တဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ရဲ့တွဲဖက်အတွင်းမှုကိုဘိုကြီးကပြောပါတယ်
။ဦးသိန်းစိန်အစိုးရလက်ထက်ထဲမှာပဲပြည်ထောင်စုဝန်ကြီးဌာနကနေပြီးတော့အချင်းတော်နဲ့ပတ်သက်တဲ့ဥပဒေကြမ်းပြင်ဆင်ထားတယ်။ပြင်ဆင်ပြီးတော့လွှတ်တော်ကိုပြင်ထားတယ်။အဲ့ဒီဥပဒေကြမ်းပေါ်မှာကျွန်တော်တို့ဒီ AAPB နဲ့အခြားသောဒီနိုင်ငံရေးအချင်းသားဟောင်းတွေနောက်ရှေ့နေတွေနဲ့ပူးပေါင်းပြီးပြင်ဆင်ထားတယ်ကျွန်တော်တို့ရဲ့ဥပဒေကြမ်းရှိပါတယ်။အဲ့ဒီအချက်တွေကိုကျွန်တော်တို့ကဒီပြည်သူ့လွှတ်တော်ကိုရောအမျိုးသားလွှတ်တော်ကိုရောပြည်ထောင်စုဝန်ကြီးဌာနကိုရောနောက်အချင်းဥစည်းရောကျန်တဲ့အစိုးရဌာနဆိုင်ရာတွေကိုကျွန်တော်ပေးပို့လာတာရှိပါတယ်။ပထမဆုံးတော့အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီရဲ့ဥက္ကဋ္ဌဦးဆောင်မင်းနောက်သူ့ရဲ့ဒီအဖွဲ့ဝင်ဖြစ်တဲ့ဦးအောင်သိန်းတို့နှစ်ယောက်ကဒီရန်နဲ့ပတ်သက်ပြီးပဏာမဆွေးနွေးမှုတွေလုပ်တာပါ
။နိုင်ငံတော်အချင်းတော်နေထဲမှာအချင်းတော်နဲ့အချင်းသားဥယျာဉ်မမျှတတာအချင်းတော်နေထဲမှာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနှိမ့်မနှိမ့်ဆက်မှုတွေနဲ့ကျန်းမာရေးဆောင်ရှားမှုညံ့ဖျင်းတာစတဲ့အချင်းတော်တွင်အခက်အခဲတွေအချင်းသားခွင့်ရေးဆုံးရှုံးမှုတွေကိုဥပဒေနဲ့အညီဆောင်ရွက်နိုင်မှုအချင်းတော်ဥပဒေကိုပြင်ဆင်ပေးဖို့အရေးတကြီးလိုအပ်နေတယ်လို့လည်းကိုဘိုကြီးကပြောပါတယ
်။အချင်းတော်ရဲ့လက်ရှိအခြေအနေကလည်းတော်ဆိုးတယ်လို့ပြောလို့ရပါတယ်။အထူးသဖြင့်တော့လူဦးရေအရန်များနေတဲ့ကိစ္စပေါ့။ဥပမာအင်းစိန်အချင်းတော်ပေါ်ဆိုလို့ရှိရင်လူဦးရေ9000ကျော်ကျော်လေးပဲဆက်နေကိစ္စကအခု1000ကျော်ကျော်လေးကိုရောက်နေတာမျိုးတွေရှိတယ်။အဲ့လိုမျိုးလူဦးရေအရန်ချက်သေးသွားတဲ့အတွေ့ဘာဖြစ်တော့လဲဆိုတော့ကျွန်တော်အချင်းသားတွေရဲ့ရသင်ရထိုက်တဲ့ရပ်ပင်ကွန်းတွေဆုံးရှုံးသွားတယ်။ဥပမာကျမကြီးရဆုံးရှုံးတာတွေရှိတယ်။ဒီအစာအာဟာရရလည်းမလုံလောက်တာမျိုးတွေရှိတယ်။နောက်ပြီးဆုံးကဒီအိတ်တဲ့အချိန်မှာလူတယောက်ကအိတ်ကောင်းချင်းအိတ်ရဖို့တော့လိုတယ်။အဲ့လိုပဲကူးဆက်ရောဂါပြောင်းဖို့အနေထားတွေကလည်းကျွန်တော်တို့စိုးရိမ်နေရကောင်းပါတယ
်။တစ်ချိန်တည်းမှာပဲနိုင်ငံရေးကျင်းသားဟောင်းများဖွဲ့အနေနဲ့လည်းအချင်းတော်ဥပဒေပြင်ဆင်ရေးသူရဝှရွှေမန်းဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ရဲ့ဖိတ်ခေါ်မှုကနေတစဉ်ဆောင်ရွက်သွားဖို့ပြင်ဆင်နေတယ်လို့လည်းနိုင်ငံရေးကျင်းသားဟောင်းများဖွဲ့ရဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကပြောပါတယ
်။ခင်ဗျားလည်းသိပြောမယ်။နောက်တစ်ခုကနိုင်ငံတကာဆိုင်ရာဆန္ဒနေနဲ့အဲကိုက်ညီမဲ့အဲ့တော့ဥပဒေပြရပေါ့။ဒီတော့ပေါ်ပေါ်ဖို့အတွက်အတွက်ဆိုပြီးတော့အဲဒီဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးအဲဒီကော်မတီနဲ့ပဲဒီလမ်းပေါက်ထားတဲ့အတွက်ကြောင့်မို့လို့အဲ့ဒီအစီအစဉ်အချင်းကိုဥရင်းကြီးစူးစမ်းနေတယ
်။နိုင်ငံရေးအကျဉ်းသားဆိုတဲ့ဝဟာရအဓိပ္ပာယ်ဖွင့်ဆိုချက်အပါအဝင်အကျဉ်းထောင်တွင်အခြေအနေတွေကိုဥပဒေကြောင်းအရာပြင်ဆင်ပြုပြင်ပြောင်းလဲနိုင်မှုအရေးပြည်ထောင်ဝန်ကြီးဌာနအကျဉ်းဦးစီးဌာနရှေ့နေချုပ်ယုံနဲ့တရားရေးမှန်နိုင်တွေကိုလွှတ်တော်လမ်းကြောင်းကနေတဆင့်သွားနိုင်မှုအမျိုးသားလွှတ်တော်ပြည်သူလွှတ်တော်နိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးကော်မတီပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီတွေနဲ့တွေ့ဆုံပြီးစ조사ဆောင်ရွက်သွားမယ်လို့နိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေကပြောပါတယ်ရှင်
။မဆုမွန်တင်ဆက်ပေးထားတာပါ။အခုပြည်တွင်းသတင်းဆောင်မတွေကိုတင်ဆက်ပြီးမှာတော့အမေရိကန်နိုင်ငံရဲ့သတင်းကိုတင်ဆက်ပေးကြပါမယ်။မေကသမရဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စီးရုံးရဲ့အဖွဲ့နဲ့ရုရှားတို့ကြားလျှို့ဝှက်ပူးပေါင်းဆောင်ရွက်မှုတွေရှိတဲ့ဆိုရဲဆွဆွဲပြောဆိုချက်တွေကိုအမေရိကန်ထောက်လှမ်ရေးအကြီးအကဲတွေအနေနဲ့ညှင်းဆို့ပေးဖို့တောင်းဆိုထားတဲ့ဆိုတဲ့သတင်းမီဒီယာတွေရဲ့ပြောဆိုမှုနဲ့ပတ်သက်ပြီးတော့အင်္ဂါနေ့မှာကျင်းပတဲ့လွှတ်တော်ကြားနာပွဲအတွင်းအဓိကပြောဆိုခဲ့ကြပါတယ်။မေကန်သမရရွေးကောက်ပွဲကိုရုရှားတို့ကြားဝင်နှောက်ယှက်ခဲ့တဲ့ဆိုရနဲ့ပတ်သက်ပြီးတော့လွှတ်တော်ကစုံစမ်းစစ်ဆေးနေသလိုအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မြူလာကလည်းတရားရေးဌာနနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ VOA သတင်းတောက်ကက်သရင်ဂစ်ဆန်အမေရိကန်လွှတ်တော်ကပေးပို့တဲ့သတင်းကိုကိုအောင်ကပြောပြပေးပါလိမ့်မယ်
။အမေရိကန်လွှတ်တော်ကကြားနာပွဲအတွင်းထရမ့်မက်ဆေ့စီယွန်ရေးအဖွဲ့နဲ့ရုရှားတို့ကြားဆက်ဆက်မှုနဲ့ပတ်သက်လို့အခြေအတင်မေးမြန်းမှုတွေရှိပါတယ်။အမေရိကန်ဘိုထောက်လိုင်းရေးအေဂျင်စီအကြီးအကဲဟောင်းဂျွန်ဘရန်နန်က
I encountered and am aware of information
Russia ရရှိတဲ့ Trump message စီယုံရေးအဖွဲ့ဝင်တွေကြာ
အဆက်ဆံရှိခဲ့တယ်ဆိုတော့ထောက်လန်းရေးဆိုင်ရာအချက်လက်တွေနဲ့ပတ်သက်ပြီးကျွန်တော်သိပါတယ်။အဲ့ဒီမဲဆွယ်စီယိုရဲ့ဖွဲ့ဝင်ပုဂ္ဂိုလ်တွေကိုရုရှားတွေအနေနဲ့စီယုံသိမ်းသိမ်းနိုင်ခဲ့သလားဆိုတော့မေးခွန်းကျွန်တော်စိတ်ထဲရှိနေတာပါ။
ထရန့်ရွေးကောက်ပွဲမဲဆယ်စီယုံရေးအဖွဲ့ဝင်တွေကိုစီယုံသိမ်းသိမ်းတာအပါအဝင်2016ရွေးကောက်ပွဲမှာရုရှားတို့ကြားဝင်နောက်ဆက်နိုင်တယ်ဆိုတာကိုလွန်ခဲ့တဲ့နှစ်ကတည်းကမစ္စတာဘရန်နန်3ပေးထားတာပါ
frequently individuals who go along that treason
ဂျာကနာဆိုသူလိုပဲလူတွေဟာနိုင်ငံတော်တစ္ဆာဖောင်းမှုဖြစ်တဲ့ဒီလမ်းကြောင်းကိုရှောင်နေတာသတိမမူမူပဲအတိပြောင်းလာတဲ့အချိန်မှာတော့အဲ့ဒါဟာနောက်ကျနေပါပြီ
Trump ရဲ့အမျိုးသားလူညွန်ရေးအကြံပေး Michael Flynn ဟာဖွဲ့စည်းပုံဥပဒေပါနိုင်ငံသားအခွင့်အရေးကိုစုကိုင်းပြီးလွှတ်တော်ကြားနာပွဲမှာလာရောက်ထွက်ဆိုဖို့ညှင်းဆိုတာကြောင့်စုံစမ်းစစ်ဆေးရေးအတွက်အခက်တွေ့နေပါတယ်ဒါပေမဲ့လည်းဒီလိုလာရောက်စစ်ဆေးခံမှုဟာအရေးကြီးတာကြောင့်ဥပဒေအရဘလို့ကိုင်းတယ်မလဲဆိုတဲ့အပေါ်မှာသာမူတည်တယ်လို့ Mr. Brennan ကလွှတ်တော်မှတ်တွေကိုပြောပါတယ်American ထောက်လိုင်းအကြီးအကဲတွေအနေနဲ့ရုရှားနဲ့သူ့မဲဆွယ်စည်းရုံးရေးအဖွဲ့ပတ်သက်မှုမရှိဘူးဆိုတာကိုလူသိရှင်ကြားညင်းဆိုဖို့သမ္မတထရမ့်ကပြောခဲ့တယ်ဆိုတာသတင်းမီဒီယာတွေမှာဖော်ပြပြီးနိုင်ပိုင်းအကြမ်းမှာမစ္စတာဘရန်နန်ကအခုလိုတက်တည်လာရောက်ထွက်ဆိုတာပါဒါပေမဲ့လည်းအဲ့ဒီမေကွန်ကိုဖြစ်ကြားဖို့အထက်လွှတ်တော်ကြားနာပွဲအတွင်းမိုးသားထောက်လိုင်းအဖွဲ့ညင်ကြားရေးမှူးဒန်ကုတ်ကညင်းဆိုပါတယ
် I don't feel it's appropriate to characterize
နာနေဘာလို့ဆွေးနွေးပြောဆိုခဲ့ရဆိုတာကိုပြန်ပြောဖို့ကမသင့်တော်ပါဘူး
နိုင်ငံရေးနဲ့မပတ်သက်ပဲရှင်းရှင်းလင်းလင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လျှို့ဝှက်သတင်းအချက်အလက်တွေပေါက်ကြားမှုနဲ့ပတ်သက်ပြီးတော့လဲဆိုရင်ကြောင့် Mr. Coates ကပြောကြားရမှာတော့ Democrat ထက်လွတ်တော်အမတ် Martin Heinrich ကအခုလိုတုံ့ပြန်မေးလိုက်ပါတယ်
If the president held any other position in our government
တကယ်လို့ဒါတမရဟာအစိုးရအဖွဲ့တွင်ကနေရာတစ်ခုမှာသာဆိုရင်ရုရှားတွေကိုသူပြောခဲ့တာတွေဟာအကြီးမားဆုံးပေါက်ကြားမှုကြီးပါပဲရုရှားအစိုးရကိုအခုလိုလျှို့ဝှက်သတင်းတွေပြောကြားခဲ့တာတမရတော်အနေနဲ့မဖြစ်နိုင်ဘူးလား
ခီးတွန်းနေရတာကြောင့်အင်မီရော်ကပေါက်ကြားမှုတွေနဲ့ပတ်သက်ပြီးသမရကိုဘာမှမပြောပြဖူးလို့လဲကိုချ်ကပြောပါတယ်လွှတ်တော်ကအခုလိုစုံစမ်းစစ်ဆေးနေတဲ့တစ်ချိန်တည်းမှာပဲအထူးစုံစမ်းစစ်ဆေးမှုရောဘတ်မိုလာကလည်းရုရှားနဲ့ထရမ့်မဲဆယ်စီယုံရေးအဖွဲ့ဝင်တွေကြားဆက်ဆက်မှုနဲ့ပတ်သက်ပြီးစတင်စုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ပေးထားတာပါတော်တော်ရှင်များရှင်မကြခင်မှာတင်ဆက်ပေးမယ် VOA American သံညဘက်9:00နာရီအထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ဥထော်ဆန်သားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍတို့ကလည်းနားဆင်ကြမှာပါ VOA ကနေပတ်တူးနေညနေခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင်
ပြတင်းနေတဲ့မန်ချက်စတာမြို့ကဂီတဖျော်ပြွဲမှာတင်းလာနေတဲ့ကအသေးခံဘုံခွဲတိုက်ခိုက်ခဲ့မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူသုံးဦးကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဖမ်းရမိတ်နဲ့မန်ချက်စတာတောင်ပိုင်းမှာဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်တဲ့အကြောင်းမန်ချက်စတာဒေသရဲတပ်ဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါပထမဆုံးအကြိမ်ပြပခီးစဉ်ဖြစ်ဘာသာရေးသုံးဦးရှိရာအရက်ဒေသတွေကိုတွားရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒီကနေ့မှာတော့ပိုယန်မင်းကြီးဖရန်စစ်နဲ့ဗက်တီကန်ကျောင်းတော်မှာမိနစ်30ကြာတွေ့ဆုံပါတယ်တွေ့ဆုံရမှာကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယန်မင်းကြီးနဲ့တွေ့ဆုံဝင်ရတဲ့အတွက်အင်တာမတ်ဂုဏ်ယူမိကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့တာပါသမ္မတထရန့်နဲ့တည်တံတွေ့ဆုံပြီးနောက်မှာတော့ပိုယန်မင်းကြီးဟာအမေရိကန်ကိုယ်စားလှယ်ဖွဲ့နဲ့လဲခိတ္တတွေ့ဆုံခဲ့ပါတယ်မနက်ကတိုင်းဒေသနဲ့ကန်ဖွဲ့စည်းရည်နေနဲ့ပြည်တွင်းညဉ့်ညဉ့်ကြီးကိုရှေ့ရှုပြီးတနင်္ဂနွေလုံးအတိုင်းတာနဲ့အပြစ်ခတ်ရစေး NCA သဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့မြန်မာစိုးရွားကတိုက်တွန်းလိုက်ပါတယ်သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်အောင်စစ်ဆင်ညီနေမှုတွေအတွက်တကားဖွင့်ထားမှာဖြစ်ကြောင်းလဲနေပြည်တော်မှာဒီကနေ့စတင်ကျင်းပနေတဲ့ပြည်ထောင်စုညဉ့်ညဉ့်ကြီးညီလာခံ27ရာစုပင်လုံဒုတိယကြိမ်အစည်းအဝေးဖွင့်မင်းကမှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟောဆန်းစုကြည်ကပြောဆိုလိုက်တာပါပြည်တွင်းညဉ့်ညဉ့်ကြီးကိုဦးစားပေးဖြစ်ဆောင်ဖို့ကတိပြုထားတဲ့ဒေါ်ဟောဆန်းစုကြည်ဦးဆောင်တဲ့အရသာစိုးရွားကစီစဉ်ကျင်းပတဲ့ညီလာခံမှာတော့တိုင်းဒေသဖွဲ့စည်းအားလုံးလို့ဖိတ်ကြားထားပေမဲ့မြန်မာစိုးရွားနဲ့ပြစ်ခတ်ရစေးလက်မှတ်ထိုးမထားတဲ့အဖွဲ့တွေက၅ဘွဲ့ကတော့တက်ရောက်ဖို့ညှင်းဆန်ထားတာပါ။သမ္မတဦးတင်ကျော်ရဲ့ပြည်ထောင်လူငင်းခွင့်အမိန့်ရဲ့မြန်မာနိုင်ငံတော်ထောင်သီးသီးမှာရှိတဲ့နိုင်ငံရေးအကျဉ်းသား80ကျော်ဒီကနေ့မနက်မှာပြန်လည်လွတ်မြောက်လာပါတယ်။ဒီကနေ့စတင်လိုက်တဲ့ပြည်သူညီညွတ်ရေးညီလာခံ27ရာစုပြည်လုံးကိုကြိုဆိုတဲ့အနေနဲ့နိုင်ငံတွင်းကအကျဉ်းထောင်သီးသီးကနိုင်ငံသားအကျဉ်းသား186ဦးနဲ့နိုင်ငံသားအကျဉ်းသား83ဦးကိုလွှတ်ပေးခဲ့တာဖြစ်ပါတယ်
။တင်းချီချုပ်ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာပါ။ဒီညနေတွေ့စီစဉ်ထုတ်လွှင့်ရမှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Stanley ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။View American တဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00နာရီအထိလိုင်းတိုမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုထူးဝဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါ့ကျမရွှင်လန်းကြပါစီရှင်။
This program has come to you from the Voice of America, Washington.